တရုတ်မြန်မာဆက်သွယ်မဲ့နိုင်ငံတကာလမ်းကြောင်းအဖြစ်ရေးပါတယ်တာလီရွှေလီယထာလမ်းပိုင်ရဲ့ပထမတပိုင်းဖြစ်တဲ့တာလီပေါင်ဆန်းယထာလမ်းပိုင်ကိုဖွင့်လှစ်လိုက်ပြီလို့တရုတ်နိုင်ငံကအဂုလာတရုတ်မြန်မာကုန်သွယ်ရေးအတွက်ရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့ပီကင်းနိုင်ငံတကာအသံလွှင့်ဌာနရဲ့ China Radio International CII Facebook ဆာမျက်နှာမှာတနင်္လာနေ့မှာရုပ်သံတင်ခဲ့သလိုပဲ Railway Gazette ကလည်းဩဂုတ်လ2ရက်မှာဒီယထားလမ်းပိုင်းဖွင့်ပွဲကိုရေးသားခဲ့ပါတယ်။ဒီယထားလမ်းကိုအသုံးပြုမယ်ဆိုရင်ယူနန်ပြည်နယ်မြို့တော်ကူမင်းကနေမြန်မာနယ်စပ်ကတရုတ်ရွှေလီမြို့အယောက် 6လပဲကြားလိုက်မယ်လို့CRI သတင်းဌာနကမြန်မာဘာသာနဲ့တင်ဆက်ခဲ့တာပါ။ ကျွန်တော်ဒီနေ့ကမြန်မာနိုင်ငံကကုန်ပစ္စည်းတွေရုပ်နိုင်ငံတွေအများကြီးသဘောပေါက်ပါတယ်။အဆိုပါလမ်းကြောင်းနှင့်တိစောက်ပြီးတဲ့နောက်မှာတရက်ပြီးခရီးပြီးစံနဲ့ရောပါစားတဲ့မြန်မာနိုင်ငံကုန်ပစ္စည်းတွေကိုတရုတ်စီးကွက်အတွင်းကိုပို့မိုလွယ်ကူစွာဝင်ရောက်သွားစီမှာဖြစ်ပါတယ်။လက်ရှိမှာတာလီရွှေလီယထာလမ်းပေါင်ဆန်းမရွှေလီလမ်းမကြီးစာမှုစနစ်တကျပေါ်ဆောင်နေရရှိပါတယ်။ယထာလမ်းတစ်ခုလ တော့တရုတ်အတန်းလွှင့်ဌာနဆရာတိုင်းမှာဖော်ပြခဲ့တာပါဒီရဌာနရဲ့ဒုတိယတပိုင်းဖြစ်တဲ့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံသွယ်ရေးမြို့နယ်ဆက်ဆက်မဲ့ပေါင်ဆန်းရွှေလီရဌာနကတော့ဆက်ပြီးတော့လုပ်နေတယ်လို့တရုတ်သတင်းထွေမှာဖော်ပြပါတယ်တရုတ်ရွှေလီမြို့မှာနေတဲ့မြန်မာတဦးကတော့ကျန်တဲ့လမ်းပါရဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ဒီကဒီကတော့ဘာမှမကြားဘူးဌာနတော်တို့ကတော့မုတ်ပြတော့ဆိုင်ထားပြီးရဌာနဆွေးနွေးတာလည်းပါတယ်ဘာမှမလုပ်ဘူးမုတ်တိုင်းတွေတော့ဆိုင်ထားတယ်အပေါ်တန်းတိုင်းနဲ့ပတ်သက်ဟာခုလောလောဆယ်တော့ဘာမှမကြားဘူး
ဒီရဌာနပိုင်းဟာ2020ပြည်နှစ်ဇန်နဝါရီလတရုတ်သမ္မတမြန်မာနိုင်ငံကိုလာစဉ်အခါကမြန်မာအစိုးရနဲ့ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်33ခုထဲကစီမံကိန်းတချို့ကိုအကောင့်ထည့်ဖော်ဖို့ဖြစ်နိုင်ခြေရှိတယ်လို့တချို့ကပြောပါတယ်စစ်ကောင်စီရှမ်းပြည်နယ်အစိုးရအဖွဲ့စီးပွားရေးဝန်ကြီးခွန်သိမ်းမောင်ကတော့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးမြန်မာဘက်မှာတော့ပြင်ဆင်ဆောင်ရွက်ထားတာလက်တလုံးမရှိသေးဘူးလို့ VOA ကပြောပါတယ်
ဒီကိစ္စကငါဝေးလို့ပါပြတယ်ဗျာဒီကိစ္စကျွန်တော်တို့ကတော့ဟိုဘာမှမရှိသေးပါဘူးအခုမှကျွန်တော်တို့ကဗျာဟိုဘောတော့ဟိုတစ်ချက်ကအစီအမံလေးရှိတယ်ဒီကိစ္စမှာဘာမှမလုပ်ရသေးပါဘူးနော
်မြန်မာအစိုးရနဲ့တရုတ်အစိုးရချုပ်ဆိုခဲ့တဲ့သဘောတူစာချုပ်တွေထဲမှာရပ်ဝင်းနဲ့လမ်းမစီမံကိန်း BRI ကိုပံ့ပိုးတဲ့စီမံကိန်းအများအပြားပါဝင်ခဲ့တာပါဒီထဲမှာရွှေလီမူဆယ်နဲ့ဆက်စီးပွားရေးပူပေါင်းဆောင်ရွက်မှုစုံမူပေါင်းသဘောတူစာချုပ်လုပ်ငန်းစဉ်များလှည့်မြန်တိုးတက်စေရေးနားလည်မှုစားကျွန်းလွာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်တို့အကြားမြမစီးပွားရေးဇင်းကြံပူရက်တီထောင်ရင်မူပေါင်းအောက်မှဒေသန္တရအဆင့်ပူပေါင်းဆောင်ရွက်မှုနားလည်မှုစားကျွန်းလွာမူဆယ်မန္တလေးရထားလမ်းဖြစ်နိုင်ခြေလေ့လာမှုအစဉ်ခန်းစားလွှဲပြောင်းပြည့်အပ်ခြင်းစားလွာဒါတွေကတော့တိသာထင်ရှားတဲ့သဘောတူညီမှုတွေဖြစ်ပါတယ်ရှင်